တရုတ်နယ်စပ်ကဝင်လာတဲ့မြန်မာအလုပ်သမားတွေကိုဌာနဆိုင်ရာချင်းတရားဝင်အလုပ်ခန့်စာနဲ့ခန့်အပ်သွားဖို့တနိုင်ငံစပြီးဆွေးနွေးနေကြောင်းမူဆယ်နယ်စပ်ကလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်ဒီလိုသားတကယ်ဖြစ်လာမယ်ဆိုရင်တရုတ်မြန်မာလုပ်သားစီလိုမှုပထမဆုံးအကြိမ်ဖြစ်လာမှာပါမြန်မာအလုပ်သမားရေးရာဌာနကအမြဲတမ်းတွင်းဝင်ဦးညွန့်ဝင်ကတော့ဒီကိစ္စကိုမငြင်းပေမဲ့လက်တလုံးမှာတနိုင်ငံသဘောတူညီမှုတွေဘလို့ရှိလဲဆိုတာဘာမှမပြောနိုင်သေးကြောင်း VOA ကိုပြောပါတယ်လက်ရှိမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နယ်စပ်ကိတ်ကနေနယ်စပ်ဖြတ်ကျော်စာအုပ်နေတွေလုပ်ပြီးတရုတ်နိုင်ငံထဲမှာမြန်မာတွေအလုပ်လုပ်နေကြရတာပါတရုတ်ဆိုရကလုပ်သားလိုအပ်ချက်ကြောင့်တရားမဝင်နေထိုင်အလုပ်လုပ်နေတာကိုမျက်ကွယ်ပြုထားပါတယ်စာအုပ်နေပြုလုပ်တာကိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နဲ့တောင်ခမ်းမြို့ကဒေသခံတွေကိုပဲမြန်မာဘက်ကဦးစားပေးပြီးလုပ်ပေးတဲ့အတွက်ဒီစာအုပ်အနေကိုရဖို့လက်ပေးရတာကြောင့်လူတယောက်ကိုမြန်မာငွေ320ကျော်30နီးပါးကုန်ကြနေပါတယ်။တရားဝင်နားလည်မှုစာချုပ်လာသဘောတူညီချက် MOU ဖြစ်ဖြစ်တရုတ်ဘက်ကနယ်စပ်ဖြတ်ကျော်မှုကန့်သတ်ချက်တွေကိုရှော့ပေါ့လာရင်ဖြစ်ဖြစ်ဒီကုန်ကြစရိတ်တွေတက်တာသွားနိုင်ကြောင်းမူဆယ်နယ်စပ်ကလုပ်ငန်းရှင်လူက VOA ကိုပြောပါတယ
်။တကယ်လို့အဲ့လိုသာပြင်ပြီးရင်တော့အကုန်အပြင်ပြေတော့ဗျာမဟုတ်လို့တော့အခုကတော့ပေးတရားကို20နဲ့30ကျားမှကုန်ကြရတယ်ဒါပေမဲ့လုချင်တဲ့လူကတော့တော့တော့နေကြတယ်ဘာအဲ့ဂျပန်နော်အဲ့ဒီတွေဖြစ်လာပြီးတော့ပိုင်းကျက်တယ်လူတွေကြားတယ်ဒါပေမဲ့အဲ့လိုကျက်လေးပတ်ပံပူပြီးရပြီပတ်ပံပူနေလဲရပြီဆိုတော့အဲ့လိုပဲတည်ထားတယ
်ဒီနေ့စက်တင်ဘာ4ရက်နေ့လဲ12နှစ်ပြီမှာတော့တရုတ်နိုင်ငံရွှေလီမြို့ရဲကိုအလဲပတ်သွားနိုင်တဲ့9ရက်6ည8တခါတော့ဝင်ထွက်ခွင့်ကတ်တွေကိုဘူဆယ်မြို့ကနန်းတော်ဂိတ်စင်ဖြူဂိတ်မန်ဝိန်ဂိတ်မှာမြန်မာဘက်ကစပြီးတော့ထုတ်ပေးနေပါတယ်။ပတ်ပုံနေရှိတဲ့သူတိုင်းကတ်တစ်ခုကိုမြန်မာကျပ်ငွေ2000ကျပ်နဲ့လုံခွင့်ရနေပါတယ်။အခုလိုဈေးတက်တက်တာတာနဲ့ခွင့်ပြုပေးလိုက်တဲ့အတွက်အရင်လိုစာအုပ်အနီလို့ရင်ကုန်ကြနိုင်တဲ့ကိစ္စတော့နောက်ပိုင်းမှာမရှိနိုင်တော့ပါဘူး။တရုတ်ယူနန်ပြည်နယ်ကလက်ရှိမှာအခြေခံလုံသမားလိုအပ်ချက်များနေတဲ့အတွက်မြန်မာလုံသမားတွေပေါ်အရင်ကကန့်သတ်ထားတာတွေကိုဖြေလျှော့နိုင်တယ်လို့လည်းဘူးဆဲဒေတာကန်တွေကခံမှန်းထားကြပါတယ်ခင်ဗျာ